Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ5ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြောင်းစုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ3249လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်တဲ့ Direct ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပ
ါမင်္ဂလာပါရှင်ကျွန်မခင်ပြောတတ်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးမှာပါရုရှားကနေမှားထားတဲ့ jet တိုက်လေယာဉ်တွေမြန်မာနိုင်ငံကိုရောက်လာပြီလို့မြန်မာ witness စောင့်ကြည့်အဖွဲ့ကပြောပါတယ် IIMM ကနေရထားတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အထောက်အထားတွေကိုလုံခြုံရေးကောင်စီကိုတင်ပြဖို့အတွက်ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းကတိုက်တွန်းလိုက်ပါတယ်ယူကရိန်းတွေအမေရိကန်ကစီးအကူအညီဖြင့်နောက်ထပ်ဒေါ်လာတန်400ပေးမယ်လို့ကြေညာပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညာဝင်းအောင်လေ
โอเคပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးတဲ့အခါမှာတော့ဘကူတိုင်းညောင်လေးပင်တီတူလိုကြေးရွာကိုစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့တက်ကြီးရွယ်အိုတွေတိုက်ဆုံးခဲ့ရပါတယ်
။ခမန်းငါ90ကို90နဲ့ကျွန်တော်ကော့ပြင်းနေရမှာလေဟိုနှမ်းအော်ရင်တားနေရတာကက်ရက်လေးကက်ရက်လေးဟိုမှာသူတို့ကဒီရွာထဲဟိုလက်နက်ကြီးအလုံးကြီ
းတင်းတွေပြီးမှပြည်စုံကိုနားဆင်ရဖို့ရှိပါတယ်။ဒါအပြင်အမေရိကန်မှာမကြာခင်ရပိုင်းကျင်းပမဲ့တက်တန်းဝက်ရွေးကောက်ပွဲတွေနဲ့ပတ်သက်တဲ့တင်ပြချက်တွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်မှာလာမဲ့အင်ကာနဲ့လွှတ်တော်တက်တန်းဝင်ရွေးကောက်ပွဲတွေနောက်ပိုင်းမှာလဲယူကရိန်းအတွက်အမေရိကန်ကနေတွန့်ဆုတ်မှုမရှိဘဲမမှိတ်မတုံအကူအညီတွေကိုဆက်ပေးသွားမယ်လို့ယူကရိန်းနိုင်ငံကိုရောက်နေတဲ့အမျိုးသားလုံခြုံရေးအကြံပေးJake Sullivan ကတောက်ကြနေမှာပြောကြလိုက်ပါတယ်။ November 10ရက်ရွေးကောက်ပွဲမှာသူတို့နိုင်ပြီး American Congress ကိုထိန်းချုပ်ခွင့်ရသွားရင် Ukraine ကို American ကပေးနေတဲ့အကူအညီတွေ short ချမယ်လို့ Republican Party ဝင်တချို့ကလည်းအရေးအယံပြခဲ့တာဖြစ်ပါတယ်။လုံခြုံရေးအကြံပေး Jake Sullivan ကတော့ American Party ကြီးနှစ်ရက်စလုံးရဲ့ထောက်ပံ့မှုတွေကိုရအောင်လုပ်မှာဖြစ်ပြီးတော့ Ukraine ကလိုအပ်တဲ့အကူအညီတွေကိုပေးမယ်လို့ Ukraine သမ္မတရုံးမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ရုရှားကခုခံစစ်ဆင်နွှဲနေတဲ့ယူကရိန်းအတွက်အမေရိကန်ကနောက်ထပ်အကူအညီဒေါ်လာတန်400ဘူထပ်ပေးမယ်လို့တောက်ကြတဲ့ကအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကအကြေညာလိုက်တယ်လို့တစ်ချိန်တည်းမှာပဲနယ်သာလန်နိုင်ငံကအမေရိကန်နဲ့အတူပူးတွဲဆောင်ရွက်တဲ့အနေနဲ့ T-72 တန့်ကာအတွက်ဒေါ်လာ45တန်ဘူအကုန်ကျခံမှာဖြစ်ပြီးတော့ Czech ပြည်သူ့သမ္မတနိုင်ငံကလည်း Czech နိုင်ငံလို့ခင်မီတန့်ကာ90ပို့ပေးမယ်လို့ပြောပါတယ်။ယူကရိန်းဟာ Greek ရှီကလည်း BNP-1တန်ကြက်ကကားတွေရတဲ့အတွက်ယူကရိန်းသမ္မတကကျေးဇူးတင်စကားပြောကြားခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုကယူကရိန်းကိုနောက်ထပ်အကူအညီဒေါ်လာတန်400ဘူပေးရမှာဖြစ်ပြီးစစ်လက်နက်ပစ္စည်းတွေလွှဲပြောင်းပေးဖို့ရင်းနဲ့စစ်တင်နှံပေးတဲ့ကိစ္စတွေအပါအဝင်လုံခြုံရေးဆိုင်ရာအကူအညီပေးရေးဌာနချုပ်ကိုဂျာမနီနိုင်ငံမှာဖွင့်လှစ်သွားမယ်လို့အမေရိကန်ပင်တကွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူဆာဗရီနာဆင်းကတောက်ကြားနေမှာထုတ်ပေါ်ပြောဆိုခဲ့ပါတယ်။
The department is announcing approximately $400 million.
Ukraine ကိုကူညီထောက်ပံ့ရေးဌာန USAID အနေနဲ့ Ukraine ကိုနောက်ထပ်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာတန်400ဘူလောက်ပေးရသွားမှာပါလို့ပင်တကွန်စစ်ဌာနချုပ်ဒုတိယပြောရေးဆိုခွင့်ရှိသူ Sabrina Singh ကပြောဆိုသွားတာပါ။ Russia ကိုခုခံတိုက်ခိုက်သွားနိုင်ဖို့ Ukraine ကိုပုံမခိုင်မြဲတဲ့ရေရှည်အကူအညီပေးနိုင်ရေးအတွက် Ukraine လုံခြုံရေးဆိုင်ရာအကူအညီပေးရေးအဖွဲ့ SAGU ကိုဖွဲ့စည်းလှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းသတင်းတောက်တွေကိုသူကပြောဆိုခဲ့ပါတယ်။ပေးရမယ့်အကူအညီတွေထဲမှာ Phoenix Ghost Drone ခေါ်အသေးစား Drone အစင်း 1100 အတွက်ကုန်ကြစရိတ်တင်ကား45စင်းပြန်လဲပြင်ဆင်ဖို့မြစ်ကြောင်းသားဆက်လေအစင်း40စတာတွေပါဝင်မှာဖြစ်ပါတယ်စစ်လက်နဲ့ပစ္စည်းတွေဟာယူကရိန်းလုံခြုံရေးထောက်ပံ့မှုအဖွဲ့ကနေထုတ်လုပ်มาဖြစ်တဲ့အတွက်အခုချက်ချင်းတော့ဒီပစ္စည်းတွေကိုယူကရိန်းကိုပေးပို့နိုင်အောင်မှာမဟုတ်သေးပါဘူးခင်ဗျာ
ကိုရီးယားကျွမ်းဆွယ်ဒေသမှာတင်မာမှုတွေအရှိန်မြင့်နေစင်းမှာပဲတောက်ကြန်လေးကတောင်းရောက်နှစ်နိုင်ငံနေဆက်နားမှာမြောက်ကိုရီးယားဘက်ကစစ်တပ်လေရင်အစင်း180လောက်လှုပ်ရှားပြန်တမ်းတာကိုထောက်လန့်မိတာကြောင့်တောင်ကိုရီးယားဘက်ကနေ jet တိုက်တဲ့ရင်တွေအရေးပေါ်ချက်ချင်းပြန်ပြီးအသင့်လုပ်ခဲ့ရတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။တောက်ကြနေဒေသဆန်တော်ချိန်မနဲ့7နာရီလောက်ကစပြီး4နာရီကြာမြောက်ကိုရီးယားဘက်ကနေသူ့ကမ်းရိုးတန်းအတွင်းနဲ့ပြင်ပမှာစစ်လေယာဉ်တွေပြန်တမ်းနေတာထောက်လန့်တွေ့ရတယ်လို့တောင်ကိုရီးယားပူးတွဲစီးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်တာပါ။ဒီအချိန်နေကုန်တုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားက F-35A still တိုက်လေယာဉ်တွေအပါဝင်တိုက်လေယာဉ်အစင်း80နဲ့အမြန်ပြန်တမ်းပြီးနေရာယူခဲ့ရတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။သ ဒါပြင်အမေရိကန်နဲ့တောင်ကိုရီးယားတို့ဟာလင်းအဆင့်240ပါတဲ့ကြီးမားတဲ့ပူးတွဲစစ်လေးလေ့ကျင့်မှုတွေကိုဆက်ပြီးလုပ်နေကြတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားကတော့ဗုံးဖူးနေကစပြီးတော့မီဇိုင်းတုံးကြီးအလုံး30လောက်ကိုပစ်လွှတ်ခဲ့တာဖြစ်ပြီးတော့တချို့ပစ်ခတ်မှုတွေအတွက်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေဘက်မှာအရေးပေါ်ခိုးလုံတဲ့နေရာတွေကိုသွားကြဖို့အတွက်သတိပေးအဝေါ်ဆွဲသတိပေးခဲ့ရပါတယ်
။အီရန်နိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေချိန်မှာပဲအီရန်အစိုးရကအစ္စလာမစ်တော်လှန်ရေးနဲ့အမေရိကန်တိုင်